ါခင်ဗျာအမေရိကန်စိုးရကမြန်မာစစ်စိုးရနဲ့တိုက်ရိုက်ဆက်ဆံမယ်လို့ကြေညာပြီးမကြာခင်ကစင်ကာပူအေးပက်အစည်းအဝေးမှာမြန်မာအမေရိကန်ဆက်ဆံရေးမှာစစ်စိုးရအနေနဲ့ဘာတွေလုပ်ရမယ်ဆိုတဲ့အခြေအနေမျိုးတွေကိုအမေရိကန်ဘက်ကတောင်းဆိုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီး Hillary Clinton ကပြောခဲ့ပါတယ်ဒါပေမဲ့ဆက်ဆံရေးပိုကောင်းလာဖို့ပိတ်ဆို့အရေးယူတာတွေဖယ်ရှားဖို့နဲ့မြန်မာနိုင်ငံကိုအထူးကြံဘဝကနေနိုင်ငံတကာအတိုင်းဝိုင်းအလဲတိတ်ခါရှိရှိဝင်ဆက်နိုင်မှုတွေအတွက်တော့2010ပြည်နှစ်ရွေးကောက်ပွဲကိုလွတ်လပ်တရားမျှတပြီးအများယုံကြည်လက်ခံမဲ့ရွေးကောက်ပွဲအဖြစ်ကျင်းပပေးဖို့တိုက်တွန်းပါတယ်စက်တင်ဘာလကစပြီးတော့ကြီးညာလိုက်တဲ့အမေရိကန်အစိုးရရဲ့မူဝါဒမှာအရင်သမ္မတကလင်တန်နဲ့သမ္မတဂျော့ဂျ်ဒဗလျူဘွတ်ရှ်လက်ထက်တွေကတောင်းဆိုတဲ့90ပြည်နှစ်ရွေးကောက်ပွဲအတည်ပြုရေးစတဲ့ကိစ္စမျိုးတွေကိုတောင်းဆိုခြင်းမရှိတော့တာကိုတွေ့ရပါတယ်ဒါအပြင်မြန်မာစစ်ကောင်ဆောင်တွေနှစ်ရှည်လာများပြောနေတဲ့ဒီမိုကရေစီလမ်းညွှန်မြေပုံအစင်းထဲကရွေးကောက်ပွဲကိစ္စကိုလွတ်လပ်တရားမျှတပြီးလက်ခံနိုင်စရာကျင်းပပေးဖို့တိုက်တွန်းနေတာတွေ့ရမှာဖြစ်ပါတယ်2010ပြည်နှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလွတ်လပ်တရားမျှတဖို့အများလက်ခံနိုင်ဖို့စင်ကာပူမှာကျင်းပတဲ့အေးပက်နိုင်ငံသားဝန်ကြီးဆင်စီဝေဘီသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမစ္စစ်ကလင်တန်ကထည့်သွင်းပြောခဲ့သလိုဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းအကြိမ်ကြိမ်ထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးကြီးတာကရွေးကောက်ပွဲဟာလွတ်လပ်ရေးတရားမျှတရေးနဲ့အများလက်ခံနိုင်စရာရှိရေးတွေအတွက်စိတ်ချထားနိုင်မှုဖြစ်တယ်။ဒါမှမဟုတ်ရင်ဒီရွေးကောက်ပွဲရလဒ်တွေဟာနိုင်ငံတကာမှာသိခါရှိပေါင်းဝင်မှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ်။
Relations and by ASEAN may be facilitated by ASEAN because planning for these elections must be a priority.
နောက်တစ်ဆယ်ပြည့်နှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရခေါင်းဆောင်တွေကလည်းနိုင်ငံတကာမျက်နှာစာမှာပဲဖြစ်ဖြစ်အစိုးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်လွတ်လပ်ပြီးတရားမျှတစေရမယ်လို့ပြောဆိုတာတွေအချင်းချင်းရှိပါတယ်။လွတ်လပ်တယ်ဆိုတဲ့ဇာတ်ကားမှာလွတ်လပ်စွာစည်းရုံးခွင့်ပြောဆိုခွင့်ဆန္ဒမဲပေးခွင့်ဆန္ဒထုတ်ဖော်ခွင့်စတဲ့နိုင်ငံရေးအခွင့်အရေးတွေပါဝင်ပါတယ်။တရားမျှတတယ်ဆိုရမှာလည်းနိုင်ငံတကာရွေးကောက်ပွဲစံတွေဥပဒေတွေနဲ့အညီနီလန်ကြဖို့အခိလိုက်စားမှုမရှိဖို့စတာတွေပါဝင်ပါတယ်။ဒီအထက်မှာထူးခြားတာကအများယုံကြည်လက်ခံရတဲ့ဆိုတဲ့ဝေါ်ဟာရဖြစ်ပါတယ်။ credibility လို့ဆိုတဲ့ဝေါ်ဟာရဟာသတင်းဒါမှမဟုတ်အချက်လက်တရရဲ့ရရှိရာအရင်းမြစ်ပေါ်ကြောင်းကျိုးဆင်ခြင်မှုအရာဖြစ်စေဥတည်ရွယ်ရင်းအရာဖြစ်စေစိတ်ချလက်ချယုံကြည်ခြင်းကိုခေါ်တယ်လို့တချို့အင်္ဂလိပ်ဘာသာဝေါ်ဟာရအဘိဓာန်တွေကအဓိပ္ပာယ်ဖွင့်ဆိုကြပါတယ်။အင်္ဂလိပ်ဘာသာ credible ဆိုတဲ့စကားလုံးမှာရှင်းနောက်ကြောင်းကျိုးညီညွတ်တာယုံကြည်လက်ခံနိုင်တာစတဲ့သဘောတွေပါဝင်နေတာတွေ့ရပါတယ်။အင်တာနက်ပေါ်က Wikipedia ဆိုတဲ့ကျမ်းကတော့ credibility ဆိုတဲ့စကားလုံးမှာအဓိကသောချက်ကြတဲ့အစိတ်ပိုင်းနှစ်ခုရှိတယ်လို့ဆိုပါတယ်။ပထမတစ်ပိုင်းကယုံကြည်စိတ်ချနိုင်မှု trustworthiness ဖြစ်ပြီးဒုတိယတစ်ပိုင်းကတော့ကျွမ်းကျင်မှုအရည်ချင်း expertise ဖြစ်တယ်လို့ဆိုပါတယ်။ယုံကြည်စိတ်ချနိုင်မှုကရှင်းပြသကိစ္စဖြစ်ပါတယ်။သူကခိုင်မာတိကျမှုအပေါ်တိုင်းတာတာနဲ့အရင်တိဆောက်ပြီးသားအားကိုးယုံကြည်နိုင်စရာအထောက်အထားတွေလည်းပါဝင်ပါတယ်။ဒီနေရာမှာကျွမ်းကျင်မှုအရည်ချင်းဆိုတဲ့ expertise အပိုင်းကစိတ်ဝင်စားစရာပိုကောင်းပါတယ်။ကျွမ်းကျင်မှုအရည်ချင်းဆိုတာမူရင်းဆိုလိုတဲ့အဓိပ္ပာယ်ကိုမသွေးဖီနိုင်တဲ့အင်္ဂါရက်တွေပါဝင်နေတယ်လို့ဆိုပါတယ်။ဥပမာဂုံဘုတ်အရည်ချင်းတက်တဲ့ကအထောက်ထားနဲ့အရည်သွေးတွေဟာကျွမ်းကျင်မှုအရည်ချင်းပြလက္ခဏာတွေလို့ဆိုပါတယ်။ယုံကြည်စိတ်ချရမှုဆိုတဲ့စကားကိုသိပ္ပံပညာရနီးနာတွေနဲ့သတင်းတင်ပြချက်တွေမှာတွဲသုံးတာတွေ့ရပါတယ်။သိပ္ပံပညာရမှာဆိုရင်ဥပမာအစီရင်ခံစားတစ်ဆောင်ရေးတယ်ဆိုရင်ဘယ်နည်းနိဒိယနဲ့အချက်လက်စုဆောင်းတယ်ဘယ်ပုဂ္ဂိုလ်ကျမ်းတွေကိုကိုးကားတယ်စသဖြင့် methodology ကိုရှင်းပါတယ်ဒီအချက်တွေကိုပြန်ဆန်းစစ်ပြီးတော့ဘယ်လောက်ခိုင်မာတယ်ယုံကြည်စိတ်ချတယ်ဆိုတာကိုကဲချက်ပါတယ်တခါလူမှုဆန္ဒစစ်တမ်းကောက်တယ်ဆိုရင်လည်းဘယ်နေရာဘယ်ဒေသကလူဦးရေဘယ်လောက်ကိုဘယ်မေးခွန်းတွေနဲ့ဘယ်အချိန်မှာမေးတယ်မေးခွန်းမေးပုံနဲ့မေးခွန်းတိစောက်ပုံတွေကဘယ်လိုရှိတယ်ဖြေဆိုသူရဲ့ပညာရည်ချင်းအလောက်ကန်လူမျိုးပါသာအယူဝါဒကဘယ်လိုရှိရအစသဖြင့်ခွဲခြားပြရပါတယ်အဲ့ဒီနောက်မှာမှားနိုင်ခြေရာခိုင်နှုန်း percentage of error ကိုပြန်တွက်ပြရပါတယ်ဒါမှသာဒီစာရန်အပေါ်တိတ်ပန့်နှိကြအများလက်ခံနိုင်မှုရမှာဖြစ်ပါတယ်ဒါဆိုရင်အမေရိကန်အစိုးရခေါင်းဆောင်ပိုင်းကမြန်မာခေါင်းဆောင်တွေကိုပြောတဲ့အများလက်ခံယုံကြည်နိုင်မဲ့ရွေးကောက်ပွဲဆိုတာဘာကိုဆိုလိုတာပါလဲမြန်မာနိုင်ငံကိုလေးလာစောင့်ကြည့်နေတဲ့သူတွေကတော့အများလက်ခံယုံကြည်နိုင်တဲ့အခြေအနေဆိုတဲ့အထက်မှာရွေးကောက်ပွဲမတိုင်ခင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့နိုင်ငံရေးအရာပါဝင်ရမယ့်ပြည်သူခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေ political stakeholders တွေပါဝင်ခွင့်ရှိဖို့ဆိုတဲ့အင်္ဂါရပ်တွေနဲ့ပြည်သူတွေရွေးကောက်ပွဲလို့ဆိုလိုရာရောက်တဲ့အကြောင်းသုံးသပ်ကြတာတွေ့ရပါတယ်ဒီအချက်ကိုအမေရိကန်နိုင်ငံသားဝန်ကြီး Mrs. Clinton ရဲ့ဖိလစ်ပိုင်သတင်းစာရှင်းလင်းပွဲပြောကြားချက်မှာလည်းအခုလိုတွေ့ရပါတယ
် All of the people or their representatives who are in opposition the United States wants to see an open freecredible
election process. Mrs. Clinton ပြောသွားတာကအမေရိကန်နိုင်ငံအနေနဲ့လွတ်လပ်မျှတပြီးအများယုံကြည်လက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာရေးအခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။ ဒီလိုဖန်တီးပေးမှဘယ်သူမှမဆိုရွေးကောက်ပွဲမှာပါဝင်ခြင်းရင်ပါဝင်ခွင့်ရမှာဖြစ်ပြီးဒါမှသာဒီရွေးကောက်ပွဲကြလတ်ဟာနိုင်ငံတကာမှာတရားနှီးလန့်ကြတယ်လို့မြင်ကြမှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံကမြန်မာပြည်သူတွေအတွက်မျှော်လင့်နေတဲ့အချက်လည်းဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောတော်တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံရဲ့နိုင်ငံရေးဟောရမ်းများအစီအစဉ်ကိုဒီမှာပဲညှနာပြစီခင်ဗျာ။